ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကတင်းမာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ကြရေးအတွက်အနောက်နိုင်ငံတွေကတွန်းအားပေးနေကြပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံတာဝန်ရှိသူတွေအကြားအပြန်အလှန်ဆက်သွယ်ကြဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံကတန်ခင်းတမန်ခင်းအခွင့်အလမ်းတွေကိုအဖက်ဖက်ကရှာဖွေကြံစနေကြတဲ့အကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီးဝီလျံဟိတ်ကပြောဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့မှာဒီကနေ့ဗုဒ္ဓဟူးနေ့မနေ့ကကျင်းပတဲ့ဘူဒါပက်စ်သဘောတူညီမှုအစည်းအဝေးပွဲကိုAmerican, Ukraine နဲ့ Britain နိုင်ငံသားရေးဝန်ကြီးတွေတက်ရောက်ခဲ့ကြပြီးမြေ Russia နိုင်ငံသားရေးဝန်ကြီးကတော့တက်ရောက်ခြင်းမရှိပါဘူး1990ပြည့်နှစ်တွေအတုန်းက American, Britain နဲ့ Russia နိုင်ငံတို့က Ukraine နိုင်ငံရဲ့ပိုင်နဲ့နယ်မြေအချုပ်အခြာစိုးမိုးမှုကိုထောက်ခံကြဖို့အတွက် Budapest နားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ် Russia နဲ့ Ukraine နိုင်ငံသားရေးဝန်ကြီးတို့ဒီကနေ့ညနေပိုင်းမှာတွေ့ဆုံနိုင်ကြအောင်သူထပ်ပြီးစူးစမ်းအောင်မယ်လို့ Britain နိုင်ငံသားရေးဝန်ကြီး William Hague ကပြောပါတယ်တကယ်လို့တန်တမာရေးကြိုးပမ်းတာမအောင်မြင်ခဲ့ရင်တော့ရုရှားအတွက်တံမိုးကြီးကြီးပေးဆပ်ရမယ်အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ Mr. Hague ကထပ်လောင်းပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံအနေနဲ့ Ukraine, Georgia နဲ့ Moldova စတဲ့နိုင်ငံတွေအပေါ်ဝင်ရောက်ဆက်ဖက်ခဲ့တဲ့အစဉ်အလာအတိုင်းရေရှည်ဆက်လုပ်သွားမယ်ဆိုရင်တော့ကျန်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးမှာပုံစံပြောင်းလဲသွားနိုင်ကိုထည့်သွင်းစဉ်းစားနေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတ Vladimir Putin ကတော့ရုရှားနဲ့ Ukraine နဲ့နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအနှောက်အယှက်ဖြစ်စေမယ်နိုင်ငံရေးတင်းမာမှုတွေကိုမလိုလားဘူးလို့ဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။